ပြီးခဲ့တဲ့တောက်ကြနေ့ကပြည်သင်းနိုင်ငံမှာတဏ္ဍသမားရဲ့လက်ချက်ကြောင့်ကလူမျိုးစုဝင်၃ဦးအသက်ခံရတဲ့ကိစ္စအပေါ်မကျေနပ်တဲ့အတွက်စနေနေ့ကဒုတိယနေ့ဖြစ်ပါရီမြို့တော်မှာကလူမျိုးစုဝင်တွေဆန္ဒပြခဲ့ကြပြီးရဲတွေနဲ့အထီးကရုံးတွေထပ်ပြန်ဖြစ်ပွားခဲ့ပါတယ်။ကလူမျိုးစုဝင်တွေကိုတိုက်ခိုက်ခဲ့တာကအကြမ်းဖက်မှုတရားဖြစ်တယ်လို့ပြည်သင်းနိုင်ငံကကတ်ဒီမိုကရက်တစ်ကောင်စီ KCD ရဲ့ပြောရေးဆိုခွင့်ရှိသူအဂျစ်ပိုလတ်ကပြောဆိုပါတယ်။
Nul doute pour nous que ces assassinats sont de qualificatif terroriste. Nul doute pour nous que ce sont des assassinats politiques.
ဒါကိုကျွန်တော်တို့တန်တရားမရှိပါဘူး။ဒါဟာနိုင်ငံရေးအရာလုံးကြံတိုက်ခိုက်တာပါ။ကျွန်တော်တို့အဖွဲ့အစည်းကိုဥတီတိုက်ခိုက်တာပါ။ဒီကိစ္စကိုစုံစမ်းစစ်ဆေးဖော်ထုတ်သွားမှာပါ။ဘာတွေဖြစ်မလာမလဲဆိုတာကိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပါလို့ KDCDKF ရဲ့ပြောရေးဆိုခွင့်ရှိသူကပါရီမြို့တော်ရဲ့ရက်တပ်ဖွဲ့အကြီးအကဲနဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကပါရီမျိုးတော်ရဲ့လူစီကားရအမှတ်30ရပ်ကွက်မှာရှိတဲ့ကတ်လူမျိုးစုယဉ်ကျေးမှုအစအဦးမှာလွန်ခဲ့တဲ့10နှစ်2013ခုနှစ်ကအသက်ခံခဲ့ရတဲ့ကတ်လူမျိုးစုဝင်အမျိုးသမီး3ဦးအတွေ့နှစ်ပတ်လည်အောက်မေပွဲအခမ်းအနားပြင်ဆင်နေစဉ်တနသမားတဦးကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့ကတ်လူမျိုးစုဝင်3ဦးထပ်မံတည်ဆုံခဲ့ပါတယ်။2013ခုနှစ်အမှုမှာလည်းတန်တရားရှိသူအသက်ခံရတဲ့အတွေ့အမှုပြီးဆုံးတဲ့အထိစစ်ဆေးဖော်ထုတ်နိုင်ခြင်းမရှိပါဘူး။စနေနေ့တုန်းကတော့ဆန္ဒပြသူတွေဟာပါရီမြို့တော်ရဲ့ Republic ရင်ပြင်မှာဆူယုံခဲ့ကြပြီးဒေါသထွက်နေတဲ့ဆန္ဒပြသူတချို့ကကားတွေကိုတိုက်ခိုက်တာဖျက်ဆီးတာမိရှူတာတွေလုပ်ခဲ့တယ်လို့ရဲတွေကလည်းမျက်ရည်ကိုဘုံနေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။